ဆင်ရနာတင်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအကြီးအကဲရဲ့ရုရှားနိုင်ငံခီးစင်တွေထွက်ပေါ်လာပြီးရုရှားနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကြိုးစားလာပါတယ်။ဒါဟာအမေရိကန်ဒေါ်လာအပေါ်အပြုရမှုလျော့သွားရေးစစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးပညာရှင်ဦးစိန်ထေကယူဆပါတယ်
။ဒါဒေါ်လာစားသုံးမှာဗျာ။သူကယွမ်သုံးမယ်။ယွမ်မှရူပယ်သွားမယ်။အဲ့လိုမျိုးသူကတဆင့်ကန်နဲ့သူကသွားမယ်ဒေါ်လာကိုအပြုမှုနဲ့နဲမှာနဲအောင်လုပ်တယ်ဒါပေမဲ့ခုနကျွန်တော်တို့ပြန်ကြည့်ကျွန်တော်တို့မှာအဓိကသူ့နိုင်ငံသားကိုရပောက်ရလန်က border trade ရှိတယ်နောက်တစ်ခါ gas ရောင်းရတာရှိတယ်နော်ကျန်တဲ့ဟာတွေကအမေရိကန်တို့ယူရိုယူရိုတို့ကျန်တဲ့ဟာတွေပို့တဲ့ဟာတွေကသူ့တို့ကပိတ်ဆို့သွားပြီ sanction တွေနဲ့မိတယ်နော်ဆန်လေးပါလေးအာဖရိကပို့လို့နည်းနည်းရောင်းဒါလည်းပဲရူပယ်သုံးမသုံးကျွန်တော်မသိဘူးများသောကဒေါ်လာပဲသုံးမှာဖြစ်တော့သူ့ကဒေါ်လာလိုအပ်မှုကအဲ့လိုနည်းနဲ့ short သူကြံစီတာပဲ
American dollar အစရုရှားတရုတ်အိန္ဒိယငွေကြေးတွေနဲ့အစထိုးဆောင်ရွက်နိုင်ရေးအတွက်လဲစစ်ကောင်စီအကြီးအကဲကရုရှားနိုင်ငံခီးစင်အတွင်းမှာပြောခဲ့တာပါရုရှားနဲ့မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာစိတ်ဝင်စားဖွယ်ဖြစ်တယ်လို့ပေါမောက်ခဇက်အဘူဇာကလည်းပြောပါတယ်အရှိတောင်အရှဒေတာရင်းငင်းချမ်းရေးလုပ်ငန်းစဉ်ပုံကန်ဒေါ်လာမှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကင်ပုံကံမှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေတဲ့ပမောက်ခဆက်အဘူဇာကမြန်မာအရေး STEM Center ဆွေးနွေးပွဲမှာအခုလိုပြောခဲ့တာပ
ါ I think the economic ties are more interesting and that is the support
စီးပွားရေးပူးပေါင်းဆောင်ရွက်မှုကပိုပြီးစိတ်ဝင်စားဖို့ကောင်းပါတယ်မြန်မာနိုင်ငံမှာလက်ရှိတကယ်ကိုလိုအပ်နေတဲ့ဓာတ်မြေဩဇာရောင်းပေးတာမျိုးလောင်စာဆီကိုလျှော့ဈေးနဲ့ရောင်းပေးတာမျိုးပါနောက်ပြီးဒါရီအလုံးကိုအမေရိကန်ဒေါ်လာနဲ့မဟုတ်ဘဲရောင်းချတာမျိုးလည်းဖြစ်နိုင်ပါတယ်ရုရှားမှာမြန်မာဘဏ်တွေရုံးဖွင့်နေကြတာတွေ့နေရပါပြီ။နှစ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့ခံရတာကြောင့်သူတို့အနေနဲ့အမေရိကန်ဒေါ်လာကိုရှောင်ရှားနိုင်ရည်အတွက်ရူဘယ်နဲ့ဒါမှမဟုတ်လဲကျပ်နဲ့ဒါမှမဟုတ်လဲတခြားနည်းတချို့နဲ့ဖလှယ်ရေးကြိုးစားနေကြတာပါလို့ပါမောက်ခဇက်အဘူဇာကပြောသွားတာပါ။တချိန်တည်းမှာပဲမြန်မာဗဟိုဘဏ်က73စီတင်သွင်းမှုကိုတရုတ်ရန်ငွေနဲ့ပေးချေခွင့်ပြုမဲ့အကြောင်းစက်တင်ဘာလ30ရက်နေ့တောက်ချန်နေ့ကကြေညာတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့ဒီအပေါ်အခုလိုမှတ်ချက်ပေးပါတယ
်။အဲသူကတော့ဒေါ်လာလိုက်ရှင်ကိုရှော့ချတဲ့သဘောပါ။အဲဒုတိယချက်ကတော့ကျွန်တော်တို့အနေနဲ့နေဆက်မှာကျွန်တော်ကဒီ OBO export ပို့ရင်တော့စံတို့ဇပွဲတို့ကယူရန်ရတာပေါ့နော်။
ဟုတ်ကဲ့ဆရာ။
လုံးဝလာတယ်အဲ့ဒီဘက်ကိုပြန်ရောက်တဲ့နေရာမှာရေတုံးကတော့နေဆက်ကနေတင်သွင်းတဲ့ပစီကိုပဲသိရှိခွင့်ပြုလာတာအဲ့တော့နေဆက်ကနေဝင်တဲ့ပစီကနေရတဲ့အကြောင်းကိုကျွန်တော်တို့ export ပို့ရဲ့ပြန်ဝင်လာတဲ့ yuan တွေအသုံးပြုလာနေတာပေါ့နော်အဲ့တော့ yuan ဈေးသိမ့်မရတဲ့သဘောရှိအခုစီသမားကိုသိရှိခွင့်ပြုလိုက်တယ်ဆိုတော့ဒါဘာပဲဖြစ်ဖြစ်ဟိုပြောရင်တော့ဒီတရုတ်နိုင်ငံကိုကျွန်တော်က export ပို့တဲ့လူတွေတို့ကတော့နေဆက်ကပို့တဲ့လူတွေတို့ကတော့ပို့ပြီးတော့အားသာပါရမလို့ဒုဒုက္ခဈေးကောင်းပြန်ရနိုင်တဲ့နေသားတွေ့တယ်
။ပြည်ရင်းဈေးကွက်မှာလည်းရွှေဈေးဒေါ်လာဈေး73စီဈေးအနည်းငယ်ကျလာပြီးမဲ့တခြားကုန်စည်တွေကတော့ဈေးသိမ့်မကျသေးပါဘူး။ဆန်ဈေးကတော့စနေနေ့တုန်းကဒိုင်ဈေးကျခဲ့ပါတယ်။ရုရှားကနေလောင်စာဈေးဝယ်ယူမယ်ဆိုတာကိုတော့စစ်ကောင်စီဘက်ကလည်းပြောဆိုထားတာပါ။ဒါပေမဲ့ဘလို့နှုံးထားနဲ့ဝယ်ယူထားတယ်လဲဘလောက်ပမာဏဝယ်ယူတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ပုံမှန်အဖြစ်တော့မြန်မာနိုင်ငံဟာစင်ကာပူနောက်တရုတ်ရဲ့ပက်ထရိုချိုင်းနာတို့ကနေရန်ကုန်စိတ်ကန့်အရောက်နှုံးနဲ့ဝယ်ယူနေတာဖြစ်ပါတယ်။ဒါ့အပြင်ရုရှားထံကဓာတ်မြေဩဇာဝယ်ယူရရှိရေးလည်းဖြစ်နိုင်တယ်လို့ဒေါက်တာဆူထွန်းကယူဆပါတယ်
။မှန်တယ်ကျွန်တော်ကဓာတ်မြေဩဇာလည်းဒီပြီးခဲ့တဲ့လတွေပါပေါ့နော်။ကျွန်တော်ကဝယ်လို့ခက်သွားတာပေါ့နော်။တရုတ်ပြည်ကရင်တော့ကျွန်တော်ယူရီးယားမျိုးစာဝယ်တယ်။မတရုတ်နိုင်ငံက export ban နဲ့တော့ဝယ်လို့ခက်သွားတာပေါ့နော်။အဲ့ကျွန်တော်တို့ကဒါဗာရင်းပြည်ဒူတဲ့ရုပ်စာနဲ့အဓိက focus လုပ်ပြီးပြောတာပေါ့နော်။ဒူရီကတော့ဒီရေနံနဲ့ဟို gas diesel ပဲပြောတာ။တကယ်တမ်းကျတော့ဒီဒူရီကလည်းဝယ်လို့ပူခက် gas diesel တော့မဝယ်လို့လွယ်။အဲ့ဒါနဲ့တော့ဒီနဂါစအနေနဲ့အဓိကသူပေးချင်တာကတော့အဲ့ဒီဒူရီမျိုးစာကိုခြေခံတယ်လို့ထင်တာ
။ဟုတ်ကဲ
့။သူကလာမယ့်အရာဒီပါပေါ့ဒီထုတ်ပြန်တဲ့နေရာတော့ဝီဇာဘာဒီက၈သိန်းစိုက်ဖို့အတွက်ကဒီရန်ဟိုလေ400ဘီလီယံဆိုအနေထောက်ပံ့မယ်ဆိုပြီးတော့ပြောတာမကိုဗစ်ရန်ပုံဝင်တာအဲ့ဒီကိုထောက်ပံ့တဲ့နေရာမှာသူကဝေကိုမထောက်ပံ့ဘူးရောစာထောက်ပံ့တယ်လို့ဆိုတာ ဆိုရင်တော့အဲ့ရယူရီးယားဒီဒီဩဇာဟိုရုရှားနေသူရတာပုံစံမျိုးတော့ဟုတ်တယ်
ရုရှားနဲ့မြန်မာကြားရေလုံငန်းပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချင်းလိုက်လက်မှတ်ရေးထိုးထားတာကိုလည်းတွေ့ရကြောင်းဒေါက်တာဆိုးထွန်းကပြောပါတယ်
။ရုရှားအတွက်တဲ့ရေလုံငန်းကုန်ကြမ်းကိုကျွန်တော်တိုင်းပြည်ကလက်ရှိရေလုံငန်းဒီကိစ္စဆက်ုံတွေကဒီကုန်ကြမ်းမရှိတော့မလဲနိုင်တာရှိတော့ရုရှားနေပြီးအကောင်စနစ်နဲ့တင်သွင်းပြီးတော့မှပြန်ပြီး re-export လုပ်တယ်ဆိုတဲ့ဟာအမှုလူထိုးတာတွေ့။ရုရှားနေပြီးတော့ဒီဒီတော့ပစိတချို့ကိုအကောင်စနစ်ဟောပါပြီးတင်သွင်းပြီးတော့မှအမားဘီယာနေကြမှာဒါပုံစံပြန်ပြန်ယူရတဲ့ထုတ်ပြမှာဘီချိုးလုံးနဲ့နမိုးကြီးထိုးတာလို့ကြောင့်ပြေ
းအိန္ဒိယကလည်းမြန်မာပြည်အကုံစီကိုအိန္ဒိယရူပီးနဲ့ဝယ်ယူဖို့နှစ်ဖက်ဆွေးနွေးနေကြပါတယ်ဒါပေမဲ့လက်တွေ့ဆောင်ရွက်နိုင်တာတော့မရှိသေးပါဘူးလက်ရှိမှာတော့ထိုင်းနယ်စပ်မှာထိုင်းဘန်တွေနဲ့ဘတ်ငွေတရုတ်ယွမ်ငွေတို့အသုံးပြုဆောင်ရွက်နိုင်တာရှိပါတယ်ဒါပေမဲ့လည်းရုရှားနဲ့အိန္ဒိယငွေကြေးတွေနဲ့တော့ကုန်သွယ်ရေးမှာလက်တွေ့မလုပ်နိုင်သေးပါဘူးရှင်